ယူကရိန်းပေါ်ကျူးလွန်မှုတွေအတွက်ရုရှားနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေထုတ်ပြန်မတင်ထွေထွေညီလာခံမှာကြာသပတ်နေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။လူ့ခွင့်ရေးကောင်စီကနေရုရှားကိုထုတ်ဖို့အတွက်ဖွဲ့ဝင်နိုင်ငံ193နိုင်ငံနဲ့3ပုံပုံကထောက်ခံမှုရဖို့လိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ခြေဆိုင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကလက်တွေ့အရေးယူဆောင်ရွက်နေတဲ့အခွင့်အာဏာမရှိပေမဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ရှိပါတယ်။ယူကရိန်းနိုင်ငံ KF မြို့အနီးရုရှားတပ်တွေဆုတ်ခွာသွားတဲ့မြို့တွေမှာအလောင်းတွေအများပြားကိုတွေ့ရှိခဲ့ရပြီးနောက်လူ့ခွင့်ရေးကောင်စီကနေထုတ်ပြန်ဖို့အမေရိကန်ကဥပစာတိုက်တွန်းလာကြပါ။ယူကရိန်းမှာရုရှားတပ်ဖွဲ့ဝင်တွေစစ်အာဏာမှုတွေကျူးလွန်နေလို့ယုံကြည်ထားကြောင်းနဲ့ဒီလိုကျူးလွန်မှုတွေအတွက်တာဝန်ယူရမှာဖြစ်တယ်လို့လူ့ခွင့်ရေးကောင်စီမှာရုရှားနိုင်ငံပါဝင်နေတာရည်စရာဖြစ်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါ သောမတ်ဂရင်းဖီးကလည်းပြောဆိုထားပါတယ်။ဖေဖော်ဝါရီ24ရက်နေ့မှာရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်စင်ကားဆလို့ကုလသမဂ္ဂထရီနီလာကမှာရုရှားရဲ့လူရည်တွေပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်နှစ်ချိန်ချမှတ်ထားဥပါတယ်။